အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့အငင်းပွားပွဲပြည်ဝင်ခွင့်ထိန်းချုပ်ကန့်သတ်မဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့အင်ကာနေတိုသတင်းတွေကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။သမ္မတထရန့်အစိုးရဘက်ကပြည်ဝင်ခွင့်ကန့်သတ်နိုင်ငံများစီးမှာနောက်ထပ်ခုနှစ်နိုင်ငံထပ်ထည့်ဖို့စီစဉ်နေတဲ့အကြောင်းအဲ့ဒီနိုင်ငံတွေကတော့မြန်မာ Belarus Eritrea Kyrgyzstan Nigeria Sudan နဲ့ Tanzania တို့ဖြစ်တယ်လို့သတင်းကဖော်ပြပါတယ်။ဒီထဲကတချို့နိုင်ငံတွေကိုတော့အမေရိကန်ပြည်ဝင်ခွင့်ဗီဇာအမျိုးအစားတချို့ကိုသာကန့်သတ်မှာဖြစ်တယ်လို့ Wall Street Channel ကသတင်းကဖော်ပြပါတယ်။အခုသတင်းထွက်နေတဲ့နိုင်ငံတွေစီးရင်ကအတိမဖြစ်သေးကြောင်းနဲ့အပြောင်းလဲတွေလည်းရှိနိုင်တယ်လို့ Politico website မှာလည်းဖော်ပြထားပါတယ်။အမေရိကန်ပြည်ဝင်ခွင့်ကန့်သတ်ထားတဲ့နိုင်ငံတွေထဲမှာနောက်ထပ်နိုင်ငံတွေထပ်တိုးဖို့စဉ်းစားသုံးသပ်နေကြောင်းအမေရိကန်သမ္မတ Trump က Wall Street Channel နဲ့တွေ့ဆုံမေးမြန်းမှုမှာပြောဆိုထားပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့ပြောဖို့ညှင်းဆိုထားပါတယ်။